of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်ဩဂတ်စ်လ26ရက်တနင်္လာနေ့ညနေခင်း FIFA စီစဉ်ဒီကိုမိတ်ခင်ပြည်သူ့ရဲ့ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတူမီတာ19.25ရောကနေတရထုံးလင်းပေးနေပါတယ်ကျွန်မအီတန်ဇမဒီညနေခင်းတဲ့စီစဉ်ဒီကိုတာဝန်ယူတင်ဆက်ပေးတော့မှာပါ
ကျွန်မတင်ကြီးထိုက်ပါရှင်အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းမနစ်စနေနေ့ကအကွက်လွန်ခဲ့ပါတယ်ပေါ်ယဟမင်ကြီးဖရန်စစ်ကာရောဒီကနေ့အိုင်ယာလန်နိုင်ငံမှာလူတို့စုတောင်းဝတ်ပြုပွဲကျင်းပပြီးတော့အိုင်ယာလန်ခီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီနေ့ရွှေတော်တာရှင်နေနားဆင်ကြမယ်ဒီမှာတော့နိုင်ငံတော်လှည့်ဝက်ချက်အုပ်ပြီးချိုးဖောက်မှုနဲ့ဆွေးချက်တင်ခံထားရတဲ့ရိုက်တာတင်တာနှစ်ယောက်အမှုအပြည့်ရှိမရှိကိုမနှက်ဖြတ်မှာချမှတ်မဲ့အချင်းချက်ဟာလက်ရှိမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးချိန်နဲ့မြန်မာသတင်းမီဒီယာလောကရဲ့လွတ်လပ်စွာသတင်းထုတ်ပေါ်မှုတိရုတ်တကံကိုထင်ဟက်စေတဲ့ပြရောက်ဖြစ်တဲ့ဆိုပြီးပြောဆိုထားတာကို
ကျွန်တော်အစိုးရကဖြစ်စီကအပြန်ဒီအတက်ကိုရက်တည်းအပြရနေဖြစ်ပြီးဆိုင်နေနိုင်ငံတွေအားလည်းထောက်ကွန်ဖရင့်ဖြစ်နေပါတယ်မို့လည်းငါအစိုးရရေးဆိုတော့ဒီလူတွေမှာအဖြစ်မရှိဘူးဆိုတော့သိနေရတဲ့ကြောင့်မို့ပြည်သူ့ရဲ့လူတွေကိုတကယ်ကြီးတရားဆွဲပြီးထောက်ချလိုက်အဲဒီထောက်ချလိုက်မှမျို
းလူခွေလှူရှားသူတရားဖြစ်တဲ့ကိုသက်ဆွေဝင်းကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါ့အပြင်ထားမြန်မာနယ်စပ်မှာလူမောင်းကိုကူးအခံရတဲ့မြန်မာနိုင်ငံသားတွေဖမ်းဆီးမိတဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းဒီနေ့ဒီမှာနာဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုမတ်တင်ကြီးထမ်းနဲ့ကိုရဲနိုင်တို့ကတင်ပြပေးပါလိမ့်မယ
်။အမေရိကန်ပြည်ထောင်စုရဲ့ရိုသေလေးစားထိုက်တဲ့ဝါရင့်နိုင်ငံရေးသမားကြီးဂုံယူပွဲမျိုးချစ်ပုတ်ကိုကိုကျိုးဆွန့်ခဲ့တဲ့စစ်သည်ဆိုတဲ့ဂုံပုတ်တွေကိုပိုင်ဆိုင်ထားတဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းဟာမနေ့စနေနေ့ကအကွက်လွန်ခဲ့ပါတယ်။အုန်းနှောက်ကင်ဆာရောဂါခံစားခဲ့ရတဲ့အထက်လွှတ်တော်အမတ်မက်ကိန်းဟာကွယ်လွန်ချိန်မှာအသက်81နှစ်ရှိပြီဖြစ်ပါတယ်။ဇနီးတဲ့ဆင်ဒီကတော့ကြေကွဲမဆုံးဖြစ်ရတဲ့အကြောင်းခင်ပွန်းဖြစ်သူနဲ့38နှစ်တာအတူဖြတ်သန်းခဲ့ရတဲ့သူဟာတိတ်ပြီးတော့ကန့်ကောက်ခဲ့ပါတယ်လို့လည်းတွစ်တာမှာရေးသားခဲ့ပါတယ်။ခင်မွန်းဖြစ်သူဟာသူ့ဘဝရဲ့စံတန်ဖိုးတွေအတိုင်းနေထိုင်ခဲ့သူ၊ကွယ်လွန်ချိန်မှာသူချစ်တဲ့သူတွေအနားမှာရှိနေခဲ့ပြီးသူအမျက်နှိုးဆုံးနေရာမှာကွယ်လွန်ခဲ့တာပါလို့ဇနီးဖြစ်သူစင်ဒီကတွစ်တာမှာရေးသားပါတယ်။အထက်လွှတ်တော်အမတ်မက်ကိန်းရဲ့သားသမီး၅ဦးထဲကတူဖြစ်တဲ့သမီးဖြစ်သူမေဂန်ကလည်းသူ့ဘဝအစမှာဖခင်ဖြစ်သူကသူနဲ့အတူရှိနေတယ်လို့ပဲဖခင်ဖြစ်သူရဲ့နောက်ဆုံးအချိန်မှာသူလည်းအတူရှိနေခဲ့တယ်လို့တွစ်တာမှာရေးသားပါတယ်။မြောက်ဗီယက်နမ်မှာစစ်တုံးမှန်ဖြစ်ခဲ့ဘူးသူ Republican Party ရဲ့2008ခုနှစ်သမ္မတနောက်အဖြစ်အနိုင်ရခဲ့သူ John Sidney McCain ဟာ American Exceptionalism လို့ခေါ်တဲ့ American ချင်းချက်ဝါဒကိုယုံကြည်အားပေးခဲ့သူလည်းဖြစ်ပါတယ်။အထက်လွှတ်တော်အမတ် McCain ကကင်ဆာရောဂါကိုကုသမှုခံယူပြီးလပိုင်းအကြာပြီးခဲ့တဲ့အောက်တိုဘာလတုန်းက Liberty Medal ဆုကိုလက်ခံရယူတဲ့ National Constitution Center ကအခမ်းအနားမှာကျွန်တော်တို့ဟာကန့်ထူးတဲ့သူတွေဖြစ်တယ်။မဖြစ်နိုင်တဲ့အရာမရှိတဲ့လွတ်လပ်တဲ့မြေမှာကျွန်တော်တို့နေထိုင်နေရတယ်လို့ပြောဆိုခဲ့တာပါ။အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးတဦးရဲ့သားဖြစ်သူမက်ကိန်းကဗီယက်နမ်စစ်ပွဲအတွင်းအမေရိကန်ရေတပ်ရဲ့လေယာဉ်မှုနဲ့ဘုံကျဲတိုက်ခိုက်ရေးမစ်ရှင်မှာတာဝန်ထမ်းဆောင်ခဲ့တာပါ1968ခုနှစ်မြောက်ဗီယက်နမ်စစ်ပွဲအတွင်းသူ့လေရင်ပြစ်ချခံရပြီးစစ်တုံးမှန်ဖြစ်ခဲ့ပြီး9နှစ်ကျော်ကြာရုပ်ပိုင်းစိတ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းခံရသူဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာမနေ့စနေနေ့ကအုန်းနောက်ကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တဲ့အမေရိကန်ထက်လွှတ်တော်မတ်ဂျွန်မက်ကိန်းဟာသူ့ရဲ့မျိုးချစ်စိတ်ရှိမှုရဲစံသတ္တိရှိမှုတိုင်းပြည်အတွက်လှုပ်ဆောင်ခဲ့တာတွေအတွက်အများကလေးစားမှတ်ရကြသူဖြစ်ပြီးတော့သူကွယ်လွန်ခဲ့တဲ့ပုံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ပါဝင်သမ္မတဟောင်းနေတဲ့လွှတ်တော်အမတ်တွေကလည်းဝန်ထဲကြောင်ပြောကြားခဲ့ပါတယ်သမ္မတထရန့်ကတော့အထက်လွှတ်တော်အမတ်မက်ကိန်းရဲ့မိသားစုအတွက်အလွန်ပဲဝန်ထဲစိတ်မကောင်းဖြစ်မိပြီးသူတို့အတွက်ဆူတောင်းပေးနေကြောင်းအဲ့ဒီနောက်အမေရိကန်နိုင်ငံသားအလုံးအနေနဲ့လည်းအခုလိုဝန်ထဲစရာကောင်းတဲ့အချိန်မှာမစ္စတာမက်ကိန်းရဲ့မိသားစုအတွက်ဆူတောင်းပေးကြဖို့ Twitter ကနေရေးသားခဲ့ပါတယ်ဒါပြင်မစ္စတာမက်ကိန်းကိုဂုဏ်ပြုပြီးဝန်ထမ်းချင်းအထိမ့်မှန်အနေနဲ့အိမ်မီတော်မှာလည်းနိုင်ငံတော်အလံကိုတိုင်ဝတ်သို့ချော့ချလွှင့်ထူခဲ့ပါတယ်။ဒါပြင်ဒူးသမရမိုက်ပန့်စ်ကလည်းအခုလိုခက်ခဲတဲ့အချိန်မှာမစ္စတာမက်ကိန်းတို့မိသားစုအားလုံးကိုဖျားသခင်ကောင်းကြီးပေးဖို့ဆုတောင်းပါတယ်ဆိုပြီးတော့ရေးခဲ့ပါတယ်။သမရဟောင်းအိုဘားမားနဲ့ဇနီးမီရှယ်အိုဘားမားကတော့အကျဉ်းသူမစ္စတာမက်ကိန်းရဲ့ဇနီးစင်နီမက်ကိန်းနဲ့မိသားစုအတွက်ဝန်ထမ်းချင်းညီညာချက်ထုတ်ခဲ့ပါတယ်။ Tapian Tamara Hong Bill Clinton and Hillary Clinton Gale, Mr. McCain Ha, Maja Kanasu, Lu Badi Nanga Ego, Bi Pevi, Dambido Gongzong Pimet in a Hago, Loli Shijang, Lode Low Tide Kisadra, Bozan Quadega and Quetabule, not only Shidu Mohbuso, we are going to be Pioja Gabari. Tamara Hong George W. Bush Garo, Mr. McCain Go, Miran Dri Anima, Pidelu Pioja Gabi, Tamara Hong Jimmy Gardagara, Mr. McCain Ha, Liza Way.
ယုံကုန်တိတ်ခါနဲ့ပြည်သူမျိုးမျိုးချစ်စိတ်အမှန်တကယ်ရှိသူဖြစ်တယ်လို့ပြောကြခဲ့ပါတယ်။အောက်လိုတော်လူများစုကောင်းဆောင်ပေါ်ရိုင်ကတော့ဒီကနေ့ဟာအမေရိကန်နိုင်ငံအတွက်ဝန်ထဲစရာကောင်းတဲ့နေ့ဖြစ်ပြီးမစ္စတာမကိန်းဟာပြီးခဲ့တဲ့ရာစုနှစ်အတွင်းတတိယအစည်းအဆုံးတူတွေကတူဖြစ်တယ်ဆိုပြီးတော့ပြောကြခဲ့ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံရဲ့ထိတ်တန့်လုံခြုံရေးအ ကာကွေးဝင်ကြီးဒါရက်ရှာဘာရမီပြည်ထောင်ဝင်ကြီးဝါအစ်အာမက်ဘာမက်နဲ့ထောက်လှမ်းရေးထိတန်းတာဝန်ရှိသူမာဆူအန်စတန်နက်ကဇိုင်းတို့ကမင်းစနီနေ့ကနှုတ်ထွက်လာတင်ခဲ့တာဖြစ်ပါတယ်အာဖဂန်နိုင်ငံတော်အကြမ်းဖက်မှုတွေတိုးလာတာကတကြောင် တာလီဘန်တပုန်တွေရဲ့အစိုးရတပ်ဖွဲ့တွေအပေါ်တိုက်ခိုက်မှုတွေအတွင်းတေဆုံးတန်ရာရမှုအရှိအတွက်တိုးလာတဲ့အခြေအနေတွေအတွင်းမနစ်စနေနေ့မှာအမျိုးသားလုံခြုံရေးအကြံပေးမိုဟာမက်ဟာနစ်အတမာရုတ်တရက်နှုတ်ထွက်ခဲ့ပြီးနောက်နိုင်ပိုင်အတွင်းမှာပဲလုံခြုံရေးဆိုင်ရာထိတ်တန့်တာဝန်ရှိသူ၃ဦးတို့ကလည်းနှုတ်ထွက်စာတွေတင်ခဲ့ကြတာဖြစ်ပါတယ် အစိုးရရဲ့ထိတ်တန့်ခေါင်းဆောင်မှုပိုင်းမှာအတွေ့အခေါ်ပိုင်းမူဝါဒပိုင်းတွေအပေါ်အကြီးအကျယ်ကွဲလွဲမှုတွေရှိလာတာကြောင့်နှုတ်ထွက်တာလို့လုံခြုံရေးအကြံပေးအက်မာကသူ့ရဲ့နှုတ်ထွက်စာမှာရေးသားခဲ့ပါတယ်။အမျိုးသားလုံခြုံရေးအကြံပေးအက်မာယာရုကနှုတ်ထွက်တာကိုလက်ခံတဲ့အကြောင်းသမ္မတဂန်ဒီရဲ့ယုံကကြီးညာလိုက်ပြီးသူ့ရဲ့နေရာမှာအမေရိကန်ဆိုင်ရာအာဖဂန်တပ်အမတ်ကြီးဟာမာဒူလာ ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြံပေးအဖြစ်အထူးအခမ်းအနားနဲ့မိတ်ဆက်လိုက်ပြီးအဲ့ဒီအခမ်းအနားမှာတော့ကာကွယ်ရေးနဲ့ပြည်ထောင်ရေးဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်။
ဒီရန်နိုင်ငံနောက်ပိုင်းမှာပြင်းအားချက်မဂနီကျူရှိတဲ့ငလျင်တစ်ခုလောက်ခဲ့တာကြောင့်နှစ်ယောက်ထပ်မင်းတဲ့သေဆုံးပြီးတော့290ကျော်ဒဏ်ရာရသွားပါတယ်။ဒီငရင်နဲ့အတူငရင်ငယ်၃ခုလဲကမန်ရှာခရိုင်မှာတနင်္ဂနွေနေ့မနက်ကလောက်ခတ်ခဲ့တာဖြစ်ပါတယ်။ငရင်ကြောင့်အသက်80ရွယ်အမျိုးသားတဦးနဲ့ကိုးဆောင်အမျိုးသမီးတဦးကွယ်လွန်ခဲ့တာဖြစ်တယ်လို့အာနာပိုင်နီကပြောပါတယ်။ဒီရန်နို ုပါတယ်။အီရန်နိုင်ငံဟာအဓိကမြေရောပြည့်ရွေကျော်ကြီးနှစ်ခုပေါ်မှာတည်ရှိနေပြီးတော့မကြာခဏဆိုသလိုငရင်တန်ကိုလည်းခံရလိမ့်ရှိပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်မှုကိုညနေ6နာရီခွဲကနေညနေ9နာရီအထိ19kHz 1683ညာ19kHz 1996နဲ့19kHz 1796တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာစီစဉ်ရဲ့တင်းင်းကနေညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ပေါ်ယဟမင်းကြီးဖရန်စစ်ကဒီကနေ့တနင်္ဂနွေနေ့အိုင်ယာလန်နိုင်ငံခီးစဉ်အဆုံးသတ်အဖြစ်ဒဗ်လင်ကဖီနစ်ပန်းချံမှာလူတို့ဝတ်ပြုဆုတောင်းပွဲကျင်းပမှာဖြစ်ပါတယ်ကက်သလစ်ခရစ်ယာန်သာသနာပိုင်းပေါ်ယဟမင်းကြီးကိုဖူးမြော်ဖို့လူ9သိန်းလောက်စုဝေးကြမယ်လို့ခန့်မှန်းထားကြပါတယ်ဒါအပြင်ကက်သလစ်ကျောင်းတော်အနေနဲ့လိမ်ပိုင်းဆိုင်ရာထိပါဆော်ကားမှုအရှုပ်တော်ပုံတွေကိုဖုံးကွယ်မထားဘဲထိထိရောက်ရောက်အရေးယူရေးပေါ်ယဟန်မင်းကြီးကိုတောင်းဆိုဆန္ဒပြကြဖို့လဲစီစဉ်ထားကြပါတယ်။ပေါ်ယဟန်မင်းကြီးရဲ့လူတို့ဝတ်ပြုဆုတောင်းပွဲအတွင်ဆန္ဒပြကြဖို့စီစဉ်ထားတာဖြစ်ပါတယ်။မနေ့စနေနေ့တုန်းကတော့ပေါ်ယဟန်မင်းကြီးဖရန်စစ်ကအိုင်ယာလန်နိုင်ငံကခရီးယန်ဖုံးတော်ကြီးတွေရဲ့မတော်မတရားပြုကျင့်ခံခဲ့ရသူတွေနဲ့တနအီကျော်ကြာတွေ့ဆုံခဲ့ပါတယ်။ဒီမတော်မတရားမှုတွေကိုဖုံးကွယ်ပေးခဲ့သူတွေကျူးလွန်သူခရီးယန်ဖုံးတော်ကြီးတွေကိုပြင်းပြင်းထန်ထန်ရှုံချခဲ့တယ်လို့လဲတရောက်သူတချို့ကပြောပါတယ်ဒီလိုဖုံးတော်ကြီးတွေဟာလူမစင်တွေပဲလို့ပိုယဟမင်းကြီးကမိငဲ့တယ်လို့လဲတွေးဆောင်ဖွဲ့ကိုတက်ရောက်ခဲ့သူတို့ဖြစ်တဲ့ပေါ်ရက်ဒ်မောင့်ကသတင်းထောက်တီကိုပြောပါတယ်ဖုံးတော်ကြီးတွေရဲ့လိမ်ပိုင်းဆိုင်ရာထိပါဆော်ကားခံခဲ့ရဖို့သူ၈ဦးနဲ့ပ ပေါ်ရဟမင်းကြီးရဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုဗာတီကန်နန်းတော်အနေနဲ့တစုံတရာထုတ်ပြန်ပြောဆိုမှာမဟုတ်ပေမဲ့တက်ရောက်သူတွေအနေနဲ့တော့လွတ်လပ်စွာပြောဆိုနိုင်ပါတယ်လို့လည်းဗာတီကန်နန်းတော်ကပြောဆိုထားပါတယ်ရှင်
အီလီကန်ရဲ့သောင်းတင်ပေါ်မှာထိန်းသိမ်းခံထားတဲ့ရွှေပြောင်းနေထိုင်သူတရား၄၀ကိုကက်သလစ်ဖုံးတော်ကြီးတွေအယ်ဘေးနီးယားနိုင်ငံနဲ့အိုင်းလန်နိုင်ငံတွေကလက်ခံဖို့သဘောတူလိုက်တယ်လို့အီတလီဝန်ကြီးချုပ်ဂျူဆက်ပီကွန်တေကစနေနေ့မှာပြောကြားလိုက်ပါတယ်။အီတလီဝန်ကြီးချုပ်ကအဲ့လိုကြေညာလိုက်တဲ့အတွက်ဆယ်ရက်ကြာရှင်တို့နောက်မဆုတ်ဖြစ်နေတဲ့အခြေအနေကိုအဆုံးသတ်နိုင်လိုက်တာလည် ဲနဲ့တခြားအဖွဲ့အစည်းတွေကကြိုဆိုခဲ့ပါတယ်အဲ့လူတွေကိုမက်ဆီနာမှာရှိတဲ့ကြိုဆိုလက်ခံရေးစခန်းကိုသွားဖို့စိတ်ကန်းကမထွက်ခွာခင်မှာတော့သူတို့ကိုအီတလီနယ်စပ်လုံခြုံရေးရဲတပ်ဖွဲ့ကစရင်ကောက်ယူခဲ့ပါတယ်ဒီလူတွေကအများစုဟာအီရီထရီးယားနိုင်ငံကဖြစ်ပါတယ်လူ190တဲကကျန်တဲ့50ကိုလီကန်ကြီးဆောင်တက်ကပြီးခဲ့တဲ့ဩဂတ်လ16ရက်နေ့မှာကယ်တင်ပြီးကလေးတွေပါဝင်နာမကျန်းဖြစ်သူအလုံးကိုတင်းမောဘက်ကနေစင်ကွန်ပြုခဲ့ပါတယ်။အီလီဝင်ကြီးချုပ်ရဲ့ချိန်ညာချက်မတိုင်ခင်အလို့နိုင်ပိုင်းအလို့မှာပဲစိတ်ကမ်းမှာစောင့်နေတဲ့အီလီချက်ချင်းဒီအဖွဲ့ရဲ့သူနာပြုရင်ဟာနေမကောင်းဖြစ်နေသူ6ဦးကိုတည်ဆောင်သွားပြီးအဲ့လူတွေဟာအဆုတ်ယောဂအဆုတ်ရောင်ယောဂအဆုတ်နာယောဂနဲ့တခြားယောဂဗုဒ္ဓံတွေကိုခံစားနေရတယ်လို့သိရရှိပြီးတော့အမျိုးသမီး7ယောက်ထဲက9ယောက်ကတော့တင်းမောဘက်မှာပဲရှိနေပါသေးတယ်ခင်ဗျာ။
ဇင်ဘာဘွေနိုင်ငံရဲ့အခြေတင်ရွေးကောက်ပွဲနောက်ပိုင်းမှာတော့အီမာဆန်မနန်ကွာကာကသမရအဖြစ်ချမ်းသစ်စာချိန်ဆိုလိုက်ပါပြီ။ဒီကနေ့တင်းနင်းကနေနီမြို့တော်ဟရီရီကအားကစားရုံမှာထောင်နဲ့ချီတဲ့လူလူရှင်မအီမာဆန်မနန်ကွာကာချမ်းသစ်စာချိန်ဆိုတာဖြစ်ပါလေ။ရှေ့ကိုအတူချီတက်သွားရမယ့်အချိန်ဖြစ်ပါတယ်လို့အသက်85နှစ်အရွယ်မနန်ကွာကာကသမရချမ်းချိန်ပွဲမှာပြောဆိုသွားပါတယ်။ဇင်ဘာဘွေနိုင်ငံကိုကာလရှည်အုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီမပါတဲ့ဆယ်စုနှစ်တည်းအတွင်းပထမဆုံးရွေးကောက်ပွဲကိုပြီးခဲ့တဲ့လကကျင်းပလာမှာတော့မနန်ကွာကာကအတိုက်အခံနယ်စင်ချမီဆာကိုရှင်းပြန်အနိုင်ရခဲ့တာဖြစ်ပါလေရှင်
။တောင်နှမြောက်ကိုရီးယားနိုင်ငံကစစ်တွင်းကွဲခွာခဲ့ကြတဲ့မိသားစုတွေခေတ္တပြောင်းလဲစုံစည်းကြတဲ့ဒုတိယအကြော့ကဒီကနေ့တနင်္ဂနွေနေ့မှာအဆုံးသတ်သွားတာနဲ့ဒူနိုင်ငံကအဖိုးအဖွားတွေတဦးနဲ့တဦးဝန်ထဲပတ်လပ်ပူးဖက်နှုတ်ဆက်ကြပါတယ်။နေပေါင်းများစွာကွဲကွာခဲ့ကြတဲ့အဆွေမျိုးတွေတွေ့ဆုံမှုအတွက်တောင်ကိုရီးယားနိုင်ငံသား300ကျော်တို့မြောက်ကိုရီးယားနိုင်ငံက Diamond Mountain Pamis ခန်းကိုပြီးခဲ့တဲ့တောက်ကြာနေ့ကရောက်ရှိခဲ့ကြပြီးဆွေမျိုးတွေနဲ့300ကျော်တွေ့ဆုံခဲ့ကြတာပါဒီသတင်းပတ်အစောပိုင်းပထမအကြော်ပြန်လည်တွေ့ဆုံပွဲမှာတော့တောင်ကိုရီးယားနိုင်ငံသား200လောက်မြောက်ကိုရီးယားကိုသွားရောက်ခဲ့ကြပါတယ်ကိုရီးယားနိုင်ငံဆက်ဆံရေးတိုးတက်လာစေဖို့ရည်ရွယ်ဆောင်ရွက်မှုတွေအဖြစ်ကွဲကွာခဲ့ကြတဲ့ဆွေမျိုးတွေပြန်လည်စုံစည်းရေးကိုစီစဉ်ခဲ့တာလည်းဖြစ်ပါတယ်ကွဲကွာခဲ့ကြတဲ့မိသားစုဝင်တွေကအသက်အရွယ်ဦးမင်းလာကြပြီးဖြစ်ပြီးအချိန်ကြာလာနဲ့မြပြန်လည်တွေ့ဆုံနိုင်ရေးကပိုခက်ခဲလာတာကြောင့်တောင်ကိုရီးယားနိုင်ငံအနေနဲ့လူသားချင်းစာနာထောက်ထားမှုကိစ္စအဖြစ်ဆောင်ရွက်ဖို့ရည်ကြီးတဲ့အကြောင်းလည်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ
နောက်ထပ်ထင်ထိုင်တဲ့ကိုရရန်နိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်ရေဆုံးတော့အဖန်စီကန်ရိုက်တာသတင်းစာနှစ်ယောက်ကိုမနေ့ဖြစ်မှာစီရင်တင်စီရင်ချက်ချမဲ့အကြောင်းနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါတယ်နိုင်ငံတော်လူ့ဝတ်ချက်ဥပဒေချိုးဖောက်မှုနဲ့ဆွေးချက်တင်ခံထားတဲ့ရိုက်တာသတင်းတော်နှစ်ယောက်အမှုအပြစ်ရှိမရှိကိုမနေ့ဖြစ်မှာချမဲ့စီရင်ချက်ဟာလက်ရှိမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးရည်ချိန်နဲ့မြန်မာသတင်းမီဒီယာလောကရဲ့လွတ်လပ်စွာသတင်းထုတ်ဖော်ခွင့်တရုတ်တကံကိုထင်ဟဆီမဲ့ပြရုပ်ဖြစ်တယ်ဆိုပြီးတော့လွတ်လပ်ခွင့်လှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်မြန်မာတရားစီရင်ရေးနဲ့အနေထားပေါ်မှာဒီအမှုစီရင်ချက်ကမင်းပေါင်းထိုးပြမှာဖြစ်လို့သတင်းတောက်နှစ်ယောက်ရဲ့အမှုမှာတရားမျှတမှုရရှိခြင်းလို့လည်းလွတ်မြောက်ရေးလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်မက်ဆူမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ပြီးခဲ့တဲ့နှစ်2018ခုနှစ်ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့ဝင်တွေဘက်ကချင်းဆိုလို့တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတောက်တွေဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုပါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိတဲ့ဆိုပြီးရန်ကုန်မြို့ထောက်ကျက်နယ်မြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။နောက်သူတို့နှစ်ဦးကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ဖောက်ဖျက်မှုနဲ့တရားစွဲဆိုလိုက်ပြီးတော့အင်းစိန်အကျဉ်းထောင်ထဲမှာဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဒီဇင်ဘာလ
မနက်ဖြန်မှာတော့ရိုက်တာသတင်းထံကသတင်းတော်တွေဖြစ်တဲ့ကိုတက်ဦးမောင်နဲ့ကိုကျော်စိုးဦးတို့ကိုအမှုစင်ချက်ချမှတ်ဖြစ်ပြီးသူတို့ကိုဆွဲချက်တင်ထားတဲ့နိုင်ငံတော်လှုပ်ရက်ချက်အုပ်ဝေးတွေနဲ့ဆွဲချက်တင်မှုရန်ကုန်မြောက်ပိုင်းခင်တရားရုံးကဆုံးဖြတ်ချက်ချခဲ့တာပါမနက်ဖြန်အောက်ကလည်းနှစ်ဆက်ခွနရက်နေ့မှာတော့ရိုက်တာသတင်းတော်နှစ်ဦးကိုအပြစ်ရှိမရှိတရားရုံးကစီရင်ချက်ချတ
နေဆက်မှာလူကုန်မှုခံရတဲ့မြန်မာနိုင်ငံသားတွေအကြောင်းကိုတင်ဆက်ပေးကြပါမယ်။ထိုင်းပြည်မှာနေဆက်ကန်ချနာဘူရီပြည်နယ်ကစစ်စည်ရေးဂိတ်တစ်ခုမှာဩဂတ်စ24ရက်နေ့တုန်းကလူမောင်ခိုသမားတွေကခေါ်ဆောင်လာတဲ့မြန်မာနိုင်ငံသား6ယောက်ကိုဖမ်းဆီးမိတဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောဆိုထားပါတယ်။ပြည်စုံကတော့ထိုင်းချေဆိုင်ဖြူရီမြန်မာပဲတင်တော့မရင်းမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံထဲမှာအလုတ်ကန်အခွင့်အလမ်းတွေနေပါတာကြောင့်ထိုင်းနိုင်ငံကိုနေဆက်တွေကနေပြင်အလုတ်ကန်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသား6ဦးကိုထိုင်းအနာပိုင်တွေကဖမ်းဆီးခဲ့တာပါ။ဒါဟာအလုတ်ကန်အခွင့်အလမ်းတွေမရှိတဲ့အတွက်လူကုန်ကူးမှုတွေဖြစ်ရတယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ်
။ကကြနာဘူရီခရိုင်သမုန်းခရိုင်ရစ်ဒီပြေရွာအားဒီက ก็ว่าบอกไก่มาผมไม่มานั่งนั่งตาชายอยู่ทำมีเดแค่นั่งนั่งตาเดียวเป็นอะไรการเรียนบอลเลยแล้วโอ้ก็ชนะบุรีหลังจากนั้นก็ยังต้องดูรู้ว่ารู้ไม่ชอบดูสุดละว่าไม่มานั่งนั่งตาดีตอนเด็กจะหลังจากมาเป็นกูจะยังติดที่จะเวทีที่จะตัวเองรู้ไม่ต้องเทรนเลยอ่ะบอกได้บอกไป แต่ยูท่านนั่งกูยาเรนนี่แหละก็ตอนเด็กๆอ่ะตอนนี้จ้าละอันบางอย่างเลยส่วนใหญ่เนี่ยเมื่อเด็กๆเราบอกว่าเราแก่คนละไม่ใช่ละนี่บางตรงเลยจะสิ่งพอดีลูกยูสิ่งที่เราได้อันนี้ที่เราได้ลาเราเลยเราแก่คนละเด็กที่เป็นอะไรเราจะบูรณาสูรละเลยเอออะไรมีอยู่จังผมว่าวิธีอะไรก็ยาเรนนี่แหละก็มีอยู่ท่านนั่งเด็กก็ส่วนใหญ่ละ
การชนะบุรีก็เสียเกี่ยวกับเพื่อนชายมาไทยนับไปนี่ก็เสียเกี่ยวกับเรื่องน่ากันมาปลาเลยเนี่ยมานั่งงานด้านชาวอุตส่าห์ลาเลยไทยนั่งงานด้านอุโก้ลูกของกูมูเนี่ยยืดท้าวเลยท่านสิขันหายเลยเนี่ยมานั่งงานด้านอาลงอารอแต่เนี่ยเสียใจอยู่ลุงเอ็มยาพิจารวาเลยอันนู้นมีเดลไปเวนาวาไทยเนี่ยเนี่ยมานั่งงานด้านบอดูซาจูอันโมยเวลลงงานสิงอารอจ้าจ้ามูเรศิราจ้าลูกกันชาวบ้านด้วยป่วยอะไรเนี่ยเช็คเสียกันนี่คุณลุงอยู่ลูกของกูขันยามูรี
ကျွန်တော်တို့ရဲ့ငယ်ဆက်တွေကနေခိုးဝင်လာတာကြောင့်လူကုန်ကူးခံရတဲ့လူရင်900ထက်မနည်းဟာထိုင်းကိုတရားမဝင်ခိုးဝင်မှုနဲ့ထိုင်းရနာပိုင်းတွေကဖမ်းဆီးအရေးယူထားပါတယ်။2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားဦးညီဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အစဉ်တရားကျူးကနေလျှော့ချလိုက်ပြီးအစိုးရဆုံးတရားသတိအစဉ်ကိုတတ်မှတ ဒီမှာဆိုရကလုံဆောင်နိုင်ခြင်းမရှိတယ်လို့အခုလိုပြည်ပြီးဖို့အတွက်တိတာတဲ့လုံဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစားရဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့လူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုတောမြင့်လုံဆောင်နေပေမဲ့တရားတူစောင့်ကြည့်အစီအစဉ်တွေမှာပဲထည့်သွင်းထားစေဖြစ်ပါတယ်ရှင်
မိမတဲ့ရင်ပြပထားတာဖြစ်ပါတယ်ခုဒီကမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပြီးမှာတော့နိုင်ငံတကာခီးသွားဆောင်မတွေကိုတင်ဆက်ပေးကြပါတယ်ချမနိုင်ငံတိုချိုမြို့တော်ကိုအလေသွားတဲ့သူတွေအတွက်ထူးထူးခြားခြားလှည့်ပတ်ကြီးရှုနိုင်မယ့်စီစဉ်တစ်ခုကိုခီးသွားလုပ်ငန်းတစ်ခုကဖန်တီးလိုက်ပါတယ်တိုချိုမြို့တော်အနှံ့ကစိတ်ဝင်စားစရာနေရာတွေကိုဂိုကတ်လို့ခေါ်တဲ့အပျော်စီးပြိုင
ော်စည်းပြိုင်ကားလေးတွေကိုစီးရင်တိုကျိုမြို့နဲ့လေပတ်နယ်ရောဂျပန်ကုမ္ပဏီအမေရိကကထူးထူးခြားခြားဖန်တီးထားတာပါ။ကိုကတ်ကားတွေနဲ့လေပတ်တဲ့အစီအစဉ်မှာတော့တိုကျိုမြို့စဉ်ရှီဘူရာလမ်းစုံတို့လိုမြို့ထဲကနာမည်ကျော်နေရာတွေကိုခီးသွားပြီး၃နာရီကြာလည်လို့ရပါတယ်။ကိုကကားရီနဲ့ရှောက်လိုက်တဲ့ခီးသွွားတူးဖြစ်တဲ့ Mike Pies ကတော့မထင်မှတ်ပဲပြောစရာကောင်းတဲ့အတွေ့အကြုံလို့ပြောပါရယ
် I think the go karts are way faster than what
အခု go kart ကားလေးတွေဟာတမန်ကားတွေလိုမဟုတ်ပဲထင်ထားတာထက်အများကြီးပုံမြန်တယ်လို့ထင်ပါတယ်ကားငယ်လေးတွေနဲ့ပိုတူပါတယ်ကျွန်တော်မျှော်လင့်မထားတဲ့အံ့ဩသင့်စရာအကောင်းဆုံးအရာတစ်ခုလို့လည်းထင်ပါတယ်တကယ်ပြောစရာကောင်းတဲ့နေ့တစ်နေ့ဖြစ်ခဲ့တာပါရာသီဥတုကလည်းကောင်းပြောစရာလည်းကောင်းပါတယ်
မျိုးနဲ့ထူးထူးခြားခြားလက်ပတ်ရတာဘာနဲ့မှမတူဘူးလို့လည်းဆိုပါတယ
် It's not that people just waving the whole time
မရတန်းသွားကြတာပါလူတွေကတစ်ချိန်လုံးလက်ပြကြပါတယ်ခီးသွားတွေရှိတဲ့နေရာမှာလူတွေကလည်းပထမဆုံးတိုးချိုကိုရောက်ပူးကြတာဆိုတော့ဂိုကတ်ကားတွေနဲ့လူတွေဝစ်စားထားတာတွေ့ရတဲ့အခါတိုးချိုမှာမျှော်လင့်ထားတာထက်ထူးထူးခြားခြားအတွေ့အကြုံမျိုးခံစားရပါတယ်
ဂျပန်နိုင်ငံရဲ့ရင်းစည်းကမ်းအရဂိုကတ်ပျော်စီးပြိုင်ကားငယ်လေးတွေကိုအများပြည်သူသွားရနေရာတွေမှာမောင်းခွင့်ပေးထားပေမဲ့ခီးသွွားရနေတဲ့လိုအပ်တဲ့အချက်လက်တွေကိုပြည့်ပြည့်စုံစုံဖြည့်ဖို့အရေးကြီးတယ်လို့လည်းအမေရိကကုမ္ပဏီမန်နေဂျာကက်သရင်းအီရှီကပြောပါတယ်။ကောင်းမောင်းသူအများစုအနေနဲ့ဂျပန်နိုင်ငံမှာလာခင်ကလေးကသက်ဆိုင်ရာနိုင်ငံတွေကနေကောင်းမောင်းခွင့်ခွင့်ပြုချက်တွေယူလာဖို့လည်းလိုပါတယ်။ဒါမှမဟုတ်လမ်းနဲ့ရင်ကျောဆိုင်ရာ1949ခုနှစ်ဂျနီဗာသဘောတူညီချက်ကိုလက်ခံမထားတဲ့နိုင်ငံတွေကရင်မောင်းလိုင်စင်ကိုင်ဆောင်ထားသူတွေအနေနဲ့တော့ဂျပန်နိုင်ငံမှာကားမောင်းဝင်ရှိမှာမဟုတ်ဘူးလို့လည်းပြောပါတယ်
။ When someone inquires about our tours or our services
ကတော့ခီးရနေပတ်သက်လို့ပဲဖြစ်ဖြစ်ဝန်ဆောင်မှုအတွက်ပဲဖြစ်ဖြစ်တရားရက်ကလာပြီးတော့စုံစမ်းတဲ့အခါမျိုးမှာဘယ်နိုင်ငံကနေပြီးတော့ရင်မောင်းလိုင်စင်ထုတ်ပေးထားလဲဆိုတာကိုကျွန်တော်တို့အရင်မေးပါတယ်။ပြီးတော့မှကျမတို့ရဲ့ကားတွေကိုမောင်းဝင်ရအောင်လို့လိုအပ်တဲ့ခွင့်ပြုချက်ရယူနိုင်မှုလမ်းညွှန်ရပါတယ်။ များစုအတွက်တော့ဂျပန်ကမလာခင်မှာတက်ဆိုင်ရာနိုင်ငံကခွင့်ပြုချက်ယူလာဖို့လိုပါတယ်
။တကယ်ချင်းတစုကထူးထူးခြားခြားဝန်ဆောင်ဆင်ပြီးကားမျိုးစုံနဲ့မျိုးရဲမှာလျှောက်လျက်ကလူများစိတ်ဝင်စားမှုရခဲ့ပြီးတဲ့နောက်ကုမ္ပဏီထောင်မှုစိတ်ကူးရခဲ့တဲ့ခီးသွွားစီစဉ်တဲ့မှာတော့ကမ္ဘာပေါ်ကလူပေါင်းစုံကစိတ်ဝင်စားကြတယ်လို့လည်းမန်နေဂျာအီရှီကပြောပါတယ
်။ We have a lot of people from the US.
အမေရိကန်ကလာကြတဲ့လူတွေလည်းတော်တော်များများရှိပါသေး။ဥရောပနဲ့အာရှလိုမျိုးတခြားနိုင်ငံတွေကခီးသွွားတွေလည်းအများကြီးလာပါသေးရှင်။ကျမတို့စီးရင်ရဆိုရင်အများစုကအသက်22နှစ်ကနေပြီးတော့34နှစ်အရွယ်ဖြစ်ပြီးတော့အငယ်ဆုံးကတော့18နှစ်နဲ့အကြီးဆုံးကတော့ဗြိတိန်က62နှစ်အရွယ်တယောက်လည်းလာဦးပါသေး
။ခီးသွွားစီစဉ်မှာကားနဲ့ရှောက်မလဲခင်ထူးထူးခြားခြားဝတ်စားစင်ရတာကိုလည်းလူတော်တော်များကသဘောချကြပါရဲ့။မန်နေဂျာအီရှိကတော့ဝတ်စားစင်ရတဲ့ပုံစံမျိုးစုံကိုကဘာတော်ကစိတ်ကူးရခဲ့တာလို့ပြောပါရယ
် costume ideas
ဝတ်စုံတွေအတွက် Halloween ပွဲတော်ရုပ်ရှင်ကာတွန်းနဲ့တရုတ်ဖော်ပုံမျိုးစုံကနေပြီးတော့စိတ်ကူးရခဲ့တာပါတခြားနေရာတွေကစိတ်ကူးပါရာတွေလည်းရှိပါတယ
်မြို့နဲ့နေရာစုံကိုထူးထူးခြားခြားလေရတဲ့အစီအစဉ်ကိုခီးသွွားတွေကြိုက်ကြတယ်လို့လည်းကုမ္ပဏီရဲ့အလန်ညွန်ဂျိုနာသန်အွန်ဒိုကပြောပါတယ
် Je pense qu'ils aiment beaucoup les personnes les clients aiment beaucoup le Rainbow Bridge
တက်တန်တရားကိုသွားရတာကိုခီးသွွားတွေကသဘောကျတယ်လို့ထင်ပါတယ်။အချိန်နည်းနည်းတင်မောင်းပြီးတော့ရှူကင်းကိုအရသာခံနိုင်တာကိုကြိုက်ကြတာလို့ထင်ပါတယ်။ဓာတ်ပုံတွေ့ရခြင်းတဲ့သူတွေနှုတ်ဆက်ကြပြုံးကြကြတဲ့သူတွေပေါ်တဲ့ဂင်ဇာနဲ့တိုကျိုစကိုက်ထရီမျော်စင်တဝိုက်ကိုလည်းကြိုက်တယ်လို့ထင်ပါတယ်
။ဂျပန်နိုင်ငံကိုမိသားစုနဲ့အတူလေးရချာအလဲရောက်လာတဲ့ခိုင်စင်ဒါနာစင်ကတော့ဂုကပျော်စီကားတွေနဲ့ရှောက်လေကိုအသေးချာကြိုတင်ပြင်ဆင်လာပြီးစီစဉ်ကိုလည်းဖိတ်ချက်ခဲ့သူဖြစ်ပါတယ်
။ It is very fun.
ရန်ကိုပြောစရာကောင်းပါတယ်။တကယ်ကိုပြောစရာကြီးပါတို့ကျမတနာရီနှစ်နာရီလောက်ကြော်လိုက်ရတာပေါ့ဗျာ
ခုခက်ပျော်စီကားနဲ့ခီးသွွားလုပ်ငန်းပင်ချလာနဲ့မြန်မာအမေရိကကုမ္ပဏီကလည်းတိုကျိုမြို့တော်နဲ့မှာဆိုင်ွယ်ပေါင်း9ခုထိတိုးချဲ့ဖွင့်လှစ်ခဲ့ရတာပ
ါ I am genuinely surprised as how fast we grow
လုပ်ငန်းဒီလောက်ထိကြီးလာတာကိုတကယ်ပဲအံ့ဩမိပါတယ် Corporation လုပ်ငန်းကြီးတွေကအပန်းဖြေအစီအစဉ်တွေစုံစမ်းလာပြီးနောက်ပြီးကမ္ဘာတစ်ဝန်းကနာမည်ကြီးတွေကမင်းများနာတွေလည်းရှိပါတယ
်အမေရိကကုမ္ပဏီနေနဲ့နာမည်ကျော်ကိုကြီးမီတော်အိုကီနာဝါပါဝင်ဂျပန်နိုင်ငံတော်ရုံးဝဲပေါင်း73ခုထိဖွင့်လှစ်လာနိုင်ခဲ့တယ်လို့အကြေသေးခင်တုန်းကလည်းအိုဆာကာနဲ့တိုကျိုမြို့တွေမှာရုံးဝဲတွေထပ်မံဖွင့်လှစ်နေတဲ့အချိန်လုပ်ငန်းတွေကြီးထွားလာနေတာလည်းဖြစ်ပါတယ်ခင်ဗျာ
ကွာလုံးတင်ဆက်ပေးထားတာဖြစ်ပါတယ်ဒီနေ့ရေကြတဲ့သတင်းစာတွေကတော့တလားပါတယ်ရှင်ဒီနေ့နေ့ကအတန်းလေးအစီအစဉ်ပြပြချင်းည9နာရီမှာတော့ VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကိုလည်း Asia Set 7ကနေပြီးတော့ကြည့်ရှုနိုင်သလိုဒီမိုကရက်တစ်မြန်မာအတန်း TVB ကလည်းထုတ်လွှင့်ပေးနေပါတယ်ရှင် VOA ကနေတင်းကလေးညနေခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမတ်တကီထိုက်ကကြီးညာပေးပါလိမ့်မယ်
အမေရိကန်ပြည်အောင်စုရဲ့ရိုသေလေးစားထိုက်တဲ့ဝါရက်နိုင်ငံရေးသမားကြီးဂုံယူပွဲမျိုးချစ်ပုဂ္ဂိုလ်ကိုကျိုးစွန့်ခဲ့တဲ့စစ်တီးဆိုတဲ့ဂုံပုတ်တွေကိုပိုင်ဆိုင်ထားတဲ့အမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းဟာမနေ့စနေနေ့ကကွယ်လွန်ခဲ့ပါတယ်။ဦးနောက်ကင်ဆာရောဂါခံစားခဲ့ရတဲ့အထက်လွှတ်တော်အမတ်မက်ကင်းဟာကွယ်လွန်ချိန်မှာအသက်81နှစ်ရှိပြီလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ထိပ်တန်းလုံခြုံရေးအရာရှိ3ဦးရဲ့ယာရုကနှုတ်ထွက်လာကိုသမ္မတအာရှရပ်ဂါနီကပယ်ချလိုက်ပါတယ်။ထိတ်တန်းလုံခြုံရေးအရာရှိ3ဦးတို့ဆက်ပြီးထာဝန်ထမ်းဆောင်ပြီးလုံခြုံရေးအခြေအနေပိုပြီးတော့တိုးတက်ကောင်းမွန်လာအောင်လုပ်ဖို့သမ္မတကပြောဆိုထားတဲ့အကြောင်းအစိုးရပြောခွင့်ရကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုထားပါတယ်။ပိုယန်မင်းကြီးဖရန်စစ်စ်ကဒီကနေ့တနင်္ဂနွေနေ့အိုင်ယာလန်နိုင်ငံခီးစဉ်အဆုံးသတ်အဖြစ်ဒပ်လင်ကဖိနစ်ပန်းချံမှာလူထုဝိပုဆုတောင်းပွဲကျင်းပမှာဖြစ်ပါတယ်။ကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယန်မင်းကြီးကိုဖွင့်မျှော်ဖို့လူပေါင်း9သိန်းလောက်စုဝေးကြမယ်လို့ခန့်မှန်းထားကြပါတယ်။ဒါပြင်ကက်သလစ်ကျောင်းတော်အနေနဲ့လိမ္မိုင်းဆရာထိပါစော်ကားမှုအရှုပ်တော်ပုံတွေကိုဖုံးကွယ်မှထားပဲ TV ရောက်ရောက်အရေးယူပေးဖို့ပိုယဟန်မင်းကြီးဖရန်စစ်ကိုတောင်းဆိုဆန္ဒပြချဖို့အစီအစဉ်တွေလည်းရှိနေပါတယ်။အီရန်နိုင်ငံအနောက်ပိုင်းမှာတော့ပြင်အား6မဂနီကျူးရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်2ယောက်ထက်မနည်းသေဆုံးပြီး250ကျော်ဒဏ်ရာရထားပါတယ်ရှင်။
စတင်ကြည့်ချက်ကိုမတ်တကီထိုက်ကကြီးညာပေးခဲ့တာပါဒီနေ့ညွှန်ပြချက်တင်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voided Zone ဖြစ်ပါတယ်ကျမအီသန်စမရှင် VOA American တန်ညပိုင်းမြန်မာဘာသာစီစဉ်နေကို9:00-10:00အထိလိုင်းဒိုမီတာ 24.25 နဲ့ 51.2 ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ် VOA ကထုတ်လွှင့်နေတဲ့အတန်းလေးစီစဉ်နေအပြင်ရုပ်ပြင်သံကြားစီစဉ်နေကိုလည်း VOA ရဲ့ Facebook စာမျက်နှာမှာကြည့်ရှုနိုင်ပါတယ်နားရှင်တဲ့သောတာရှင်ပေါင်းကိုထူးဝေကျေးဇူးတင်ပါတယ်ညပိုင်းစီစဉ်မှာပြန်ဆောင်ကြပါအောင်မယ်ရှင်
This program has come to you from the Voice of America, Washington.